ဟောင်ကောင်ဥတုရေမှူးကယ်ရီလန်ကဆန္ဒပြသူတွေနဲ့တွေ့ဆုံဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့ဒီကနေ့ပြောပေမဲ့ရုံးဝင်ဆန်ဆက်ဖြစ်တာကတော့အစိုးရအနေနဲ့တီးခံမှာမဟုတ်ဘူးလို့ပြောပါတယ်။ရုံးဝင်ဆန်ဆက်ဆက်ဖြစ်နေမယ်ဆိုရင်လုံဆောင်ရမယ်တခုကြီးတော်နီလန်ကတော့ကြောက်ဦးလေးစုံမွေးရီလိုထုံထုံကြီးတွေကတစ်ဆင့်နှိမ်နှင်းဖို့ပဲဖြစ်တယ်လို့ဥတုရေမှူးကယ်ရီလန်ကပြောပါတယ်။ဒီကနေ့စနေနေ့တနင်္ဂနွေနေ့တွေကဆန္ဒပြဖို့တွေအတွင်းရဲတပ်ဖွဲ့ဝင်တွေဆန္ဒပြသူတွေကြောင့်ရုံးဝင်ဆန်ဆက်ဖြစ်တာကိုရှိခဲ့ပြီးတဲ့နောက်လူ80ကျော်ကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။တနင်္ဂနွေနေ့ကထောင်ပေါင်းများစွာသောဆန္ဒပြသူတွေထဲမှာအများစုကြီးကငြင်းငြင်းထင်ထင်ရှိတဲ့ခဲ့ကြပြီမဲ့အုပ်စုကြီးတွေကလည်းခွက်ထွက်ပြီးရုံးဝင်ဆန်ဆက်ဖြစ်အောင်လုပ်သူတွေကိုရဲတပ်ဖွဲ့ကမြေရုပ်ပုံနဲ့နှိမ်နှင်းချူခွဲတာကိုရှိခဲ့ပါတယ်။ဒါအပြင်မိသားပိုက်တွေကိုပထမဆုံးအချိန်အုံပြုပြီးချူခွဲတာလည်းရှိခဲ့ပါတယ်။ဆန္ဒပြသူတွေတို့ကရဲတပ်ဖွဲ့ကိုအိုခဲယူနဲ့ပေါက်တော့ဒုတ်တွေတန်ချောင်းတွေနဲ့ရိုက်တာပြင်ရဲတပ်ဖွဲ့ကလမ်းပေါ်မှာချော်လဲတော့စက်ပြာရီတွေလောင်းပက်ထားကြပါတယ်။1998ခုနှစ်မှာပြည်ထောင်စုဥက္ကဋ္ဌကနေဟောင်ကောင်ကိုတရုတ်လက်ထက်ပြန်ပြီးဆွဲကြောင်းခဲ့ကြတဲ့အခါဆိုရင်ငြိမ်းချမ်းတည်ငြိမ်ရေးအတွက်အကြီးအမားဆုံးချင်းချောက်မှုဖြစ်လာနေတဲ့ဆန္ဒပြပွဲတွေကိုဆက်လုပ်သွားဖို့စီစဉ်ထားကြပါတယ်။